နှစ်ဆန်းတရက်နယူးအော်လန်ဆက်လူပေါင်း14ဦးရဲ့မနေ့တေဆုံးခဲ့တဲ့ထရက်ကားနဲ့တိုက်ခိုက်မှုမှာတန်ရရှိသူဟာတကောရောကျူးလွန်တာဖြစ်ပြီးသူဟာ IS စစ်သွေးကြောအဖွဲ့ကိုအားကြသူလို့ယုံကြည်ရကြောင်း FBI American ဘဟုအစိုးရထောက်လိုင်းဘျူရိုကပြောပါတယ်။အရင်တုန်းကတော့သူဟာတခြားသူတွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့တန်ရရှိတဲ့အတွက်လိုက်လံစုံစမ်းခဲ့တာဖြစ်ကြောင်းတာဝန်ခံရရှိတွေကပြောပါတယ်။အသက်42နှစ်အရွယ်တန်ရရှိသူရှမ်ဆဒင်ဂျဘာဟာနယူးအော်လန်ဆက်နာမည်ကျော်ဘာဘုံလမ်းမှာလူအုပ်ထဲကိုထရက်ကားနဲ့မောင်းဝင်ခဲ့တာဖြစ်ပြီးတနက်နေ့လည်းပြစ်ခတ်ခဲ့တဲ့ဒီအကြမ်းဖက်လုပ်ရတဲ့ပတ်သက်ပြီးစစ်သည်ပြင်းနေမှာတော့ FBI ကစုံစမ်းတွေ့ရှိချက်တွေကိုသတင်းတောက်တွေကိုတင်ပြခဲ့တာဖြစ်ပါတယ်။တိုက်ခိုက်သူရဲ့ဖုန်းဆက်သွယ်ပြောကြားချက်တွေသူ့ရဲ့လူမှုမီဒီယာအကောင့်နဲ့ electronic ပစ္စည်းတွေကိုဆန်းစစ်ခဲ့တယ်လို့ရာပေါင်းများစွာကိုတွေ့ဆုံမေးမြန်းချက်တွေရခုလို့သုံးသပ်ရတာဖြစ်ပြီးသူ့နဲ့လက်တွဲဆောင်ရွက်ခဲ့သူမရှိဘူးလို့ FBI အကြမ်းဖက်ဒဏ်ပြန်ရေးဌာနက Christopher Riera ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။